ထိုင်းတနိုင်ငံလုံးပြည်နယ်89ခုကအထွေထွေအလုပ်သမားတွေကိုအခြေခံလုခလာစာ900ဂိုင်နှုန်းကနေ900ဂိုင်နှုန်းအထိတိုးမြင့်ပေးသွားမယ်လို့ထိုင်းအလုပ်သမားရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံအတွင်းကပြည်နယ်89ခုမှာအလုပ်လုပ်ကင်နေတဲ့အထွေထွေအလုပ်သမားတွေကိုအခြေခံလုခလာစာတွေထပ်တိုးပေးမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးစုချက်ချွန်ကလင်ကသတင်းတောက်တင်နဲ့ပြေဆုံးစင်းမှာအခုလိုပြောသွားပါတယ်
ผู้ใช้แรงงานนะครับเราพี่น้องประชาชนนะครับว่าให้เชื่อมั่นว่าเราจะเร่งรัดแล้วก็จะนําข้อครม.ภายในกันยานี้
ลูกตมะวินญีပြောသွားတာကတော့ကုံစင်းနှုံးနေတက်လာနေတာကြောင့်အလုပ်သမားတွေရဲ့ခြေကံလစာတိုးမြင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့လာမဲ့2023ခုနှစ်ကစပြီးတိုးမြင့်ပေးမဲ့လုပ်ငန်းစဉ်စတင်အသက်ဝင်အောင်စီစဉ်လှုပ်ဆောင်နေပါတယ်ဒီနှစ်2022ခုနှစ်မကုန်ခင်မှာစောလင်စွာပေးနိုင်အောင်လဲအလုသမားဝန်ကြီးဌာနကဖိအားပေးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအစိုးရကိုယ်စားလှယ်အလုရှင်ကိုယ်စားလှယ်အလုသမားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်လှူအားကတုံးသက်တဲ့ကော်မတီရဲ့ဆုံးဖြတ်ချက်အရဒီနှစ်2022ခုနှစ်မကုန်ခင်ဒီဥပဒေကိုအသက်ဝင်ဖို့သဘောတူခဲ့ကြတယ်လို့လဲထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြကြပါတယ်လူအားကတိုးပေးတဲ့အခါမှာတော့ပြည်နယ်အလိုက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေခံပေါ်မူတည်ပြီးတိုးပေးမှာဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုမတူညီဘူးလို့လည်းဆိုပါရယ်ရွှေပြောင်းလူသမားအခွင့်အရေးခွန်ရက်ကတော့ထိုင်းလူသမားတမကတွေနဲ့ပူးပေါင်းပြီးပြီးခဲ့တဲ့မေလတုန်းကအလုသမားတွေရဲ့အခြေခံလူအားကကိုတနည်း492ဖက်ထိတိုးပေးဖို့တောင်းဆိုထားတယ်ဆိုပြီးဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ
်ရှိထိုင်းမှာရနေ300တပတ်ကလုံးဝမလုံလောက်တဲ့အကြောင်းတုံ့ပြန်ပြီးပါဆိုတဲ့အချက်ပါဝင်ချမ်းသာမှုဖွလို့ကဏ္ဍအပဝင်ကျွန်တော်အများကြီးတောင်းဆိုခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကျွန်တော်ဝန်ကြီးချုပ်ကိုလိမ့်မှုပြီးတောင်းဆိုတဲ့ခါမှာသူတို့ကိုယ်တိုင်စာလက်ခံရယူတဲ့ခါမှာလည်းလက်ရှိကမ္ဘာကြီးအခြေအနေသူတို့နားလည်ကြောင်းနောက်ဒီလောကကလောကမှာလူရောတဲ့တန်တေလုံးဝတုံ့ပြန်ပြီးတော့မရှိတဲ့အကြောင်းစက်တင်ဘာလမကျော်ခင်မှာလုံးဝလောကကတုံ့ပြန်ပြီးတော့မရှိတဲ့အကြောင်းကျွန်တော်တို့ကတိပေးခဲ့ပါတယ်ကျွန်တော်တောင်းခဲ့တာတိုင်းနိုင်ငံလုံးမှာရှိတော့ထိုင်းမြန်မာကမ္ဘောဒီးယားလာအိုပြည်နယ်လို့မှားရအောင်အခြေခံလောကကိုချစ်နိုင်လောက492ပတ်ပြီးပါလို့ကျွန်တော်တောင်းဆိုခဲ့တာပါခင်ဗျ
ထိုင်းနိုင်ငံမှာတနစ်လုံအားကလက်ရှိ300ကျော်ရရှိနေပေမဲ့မြန်မာပြည်သားလူသမားတွေကတော့အဲ့ဒီလောက်ထိမရသေးတာကြီးလည်းရှိနေတာပါထိုင်းမြန်မာနယ်စပ်မြို့တွေမှာတော့တနစ်လုံအားကဘတ်ငွေ160လောက်သာရနေတဲ့လုပ်ငန်းခွင်တွေလည်းရှိနေပါတယ်အခုလိုမျိုးအခြေခံလုံအားကတိုးမြင့်သတ်မှတ်လိုက်တဲ့ဥပဒေကိုတော့မကြခင်အသက်ဝင်စေဖို့မျှော်လင့်ကြောင်းအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ်ထိုင်းလူသမားဝန်ကြီးဌာနကတော့အခြေခံအလုသမားလစာတိုးမြင့်ပေးရေးကိုလာမယ့်အောက်တိုဘာလအတွင်းလွှတ်တော်ကနေအပိသက်ဆုံးဖြတ်ဖို့အတွက်လှုပ်ဆောင်နေတဲ့အကြောင်းအလုသမားရေးဝန်ကြီးစုချက်ချွန်ကလင်ကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ရှင်